မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မနေ့အင်္ဂါနေ့ကအာဆီယံနိုင်ငံများ၏ဝန်ကြီးအထူးစည်းဝေးပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။ဒီစည်းဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတစ်ရာရှိနိုင်ပါသလား။ VOA မြန်မာဘိုင်းအက်ဒီတာဦးကျော်စန္ဒာရဲ့တုံ့သက်ချက်အမြင်ကိုမေးမြန်းထားပါရဲ့ရှင်။မင်္ဂလာပါအင်္ဂါဦးကျော်စန္ဒာရှင်
။မင်္ဂလာ
ပါ။ဟုတ်ကဲ့ပါအင်္ဂါရှင်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံနိုင်ငံများ၏ဝန်ကြီးအထူးစည်းဝေးပွဲမနေ့ကပြီးသွားခဲ့ပြီဆိုတော့ဒီစည်းဝေးကနေမြန်မာနိုင်ငံအတွက်မျှော်လင့်ချက်တစ်စုံတစ်ရာပေါ်ထွက်လာခဲ့တယ်လို့ထင်ပါသလား
။အတော့မမြင်တာညာကျက်လေးမှာမရှိတော့ဘူး။ဒါကတော့အစကတည်းကမျှော်လင့်နိုင်တဲ့ခေတ်သွား။ဘာကြောင့်လဲဆိုတော့အာဆီယံဆိုတာဟာဒီကမျိုးစုံဒီနေ့မျိုးစုံရှိတဲ့နိုင်ငံတွေကိုစုပေါင်းဖွဲ့စည်းထားတာပါ။ဒီမိုကရေစီနိုင်ငံတွေလည်းပါတယ်၊ကွန်မြူနစ်နိုင်ငံတွေလည်းပါတယ်။နောက်ပြီးတော့တခုကိကောင်းမပေါင်းထားတဲ့စစ်အုပ်ချုပ်ရေးနိုင်ငံလည်းပါတယ်။ဒါကတဲဥစ္စာနိုင်ငံနဲ့ကိုကျင်းလုံးတဲ့နိုင်ငံလည်းပါပါတယ်။ဒီလိုကနေဆိုရင်အုပ်ရောရောချောင်းရောရောနိုင်ငံမျိုးတွေပေါ့။ဆိုဒီလိုနိုင်ငံတွေစုပေါင်းထားတဲ့အဖွဲ့တစ်ခုကမြန်မာနိုင်ငံမှာဆန္ဒရှင်စစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီပေါ်ထွန်းဖို့တောင်းဆိုကြရဖို့ကြက်ကြက်သားသားရက်စီပြီးတော့ကျောင်းအားတော်ကောင်ပြည်အားတော်ကောင်ပြင်းနဲ့ဒီလိုမဖြစ်လာနိုင်ဘူးလို့ထားရပါတယ်။အာဆီယံအုပ်ချုပ်ရေးထုတ်ပြန်ကြအကျဲအကြောက်အကြက်ရဲ့ဒုက္ခနိုင်ငံရဲ့ထုတ်ပြန်ချက်ကိုကြည့်မယ်ဆိုရင်အကြောင်းမဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ဆိုရင်ကင်းချစ်တယ်။မဆက်လို့ခင်းနေနေနေနဲ့ပြည်အောင်လုပ်ကြပါရဲ့ဆိုတာပါ။အဲဒီတော့အဲ့ဒီညာရဲ့တစ်ခုလုံးကိုကြည့်ရင်ဒီအစည်းအဝေးဟာမြန်မာနိုင်ငံအတွက်အရေးပေါ်ရှင်းပါရတဲ့အစည်းအဝေးမှဖတ်ပါလူစားတွေအားမှာပြန်ဖြစ်နေပါတယ
်။ဒီစည်းဝေးပွဲမှာအင်ဒိုနီးရှားနိုင်ငံရဲ့ဝင်ကြီးရက်နိုမာဆူရီကအာဆီယံနိုင်ငံတွေအနေနဲ့တခြားနိုင်ငံပြည်ဝင်ရေးကိုဝင်မဆွဲရေးမူဝါဒကိုမလွဲမသွေကျင့်သုံးရမယ်လို့ပြောပါတယ
် Respecting the principle of non-interference is a must and I'm sure that no single ASEAN country has intention to violate this principle.
ဒါပေမဲ့တစ်ဖက်မှာလည်းဒီမိုကရေစီစံနှုန်းတွေကိုတမိုးထားဖို့လူအခွင့်အရေးကိုအလေးထားဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံအုပ်ချုပ်ရေးနဲ့တိုက်ညီတဲ့အစိုးရတရားပေါ်ထွန်းရေးလည်းတန်းတူအရေးကြီးတယ်လို့ပြောပါတယ်။ဒီလိုအင်ဒိုနီးရှားကတိုက်တိုက်တွန်းတွန်းပြောလာတဲ့အတွက်ဒါဟာတစုံတရာလှုပ်လာနိုင်တယ်ဆိုတဲ့သဘောမျိုးလို့ပြောလို့ရနိုင်မှာမလား
။ဟုတ်ကဲ့အဲ့ဒီမှာဒီနိုင်ငံရဲ့ပြည်တွင်းရေးဝန်ဆောင်ရဆိုတဲ့မူကဒီအာဆီယံကိုတမ်းမြှောက်ဖို့နောက်မှုတစ်ခုကလည်းပဲဒီ consensus ရမှသာရင်ဆုံးဖြတ်တယ်ဆိုတဲ့ခါလေးဖြစ်ပါတယ်။ဘယ်လိုဆိုတော့ကြောက်ရတဲ့ဥပ္ပယောကျောင်းရောနိုင်ငံတွေမှာအကုန်လုံး support ဒီကဲဆုံးဖြတ်သူခြောက်ဖို့မဖြစ်နိုင်ပါဘူး။အဲဒါအင်ဒိုနီးရှားလိုဒီမိုကရေစီနိုင်ငံကအခုလိုပြောလာတာကပါဝါကြပါတယ်။အင်ဒိုနီးရှားကအာဆီယံနိုင်ငံတွေမှာအင်အားကြီးဆုံးနိုင်ငံဖြစ်လာတဲ့ဒီသဘာဝမှာလည်းပဲတတိယအကြီးမားဆုံးဒီမိုကရေစီနိုင်ငံဖြစ်ပါတယ်။အင်ဒီယားနဲ့အမေရိကပြည်ကတကယ်အကြီးဆုံးဒီမိုကရေစီနိုင်ငံကြီးပါဆိုတော့သူရဲ့အဲ့ဒီဒီမိုကရေစီအစင်းအဝါဒီမိုကရေစီဂုဏ်သိက္ခာနဲ့ညီရောအောင်ပြည်သူပြောမှာဖြစ်ပါတယ်။ဒါဘုန်းကြီးစင်ထရယ်ပါတီပြောတဲ့အစံတွေဟာဒီဒီမိုကရေစီအင်အားကြီးနိုင်ငံခုဖြစ်တဲ့ဆိုတဲ့ဂုဏ်သိက္ခာနဲ့ညီကြောင်တကယ်လည်းဖိုက်ရနေပြောတယ်လို့စတင်ပါတယ်။သူကလည်းပဲတစ်ဆက်မှာဒီကအာဆီယံအပေါင်းအသင်းနိုင်ငံဖြစ်နေတဲ့အတွက်ကြောင့်အာဆီယံအပေါင်းအသင်းသူရဲ့သဘောထားအတိုင်းပြောရချင်ပါအဲ့တော့တစ်ခါလုံးခင်းချင်းချင်းလုပ်ပြီးတော့ကျန်တဲ့စစ်သက်ပြင်မယ်ပထမဆုံးသူတို့စလုပ်ခဲ့တဲ့ကိစ္စသူရှိရင်နောက်တစ်နှစ်မှရွေးကောက်ပွဲကျင်းပပြင်မယ်လို့ဘူဂျုံကြီးမင်းအောင်တတိပေးထားတာကိုအမှန်တိုင်းတရားမျှတတဲ့စစ်မှန်တဲ့ရွေးကောက်ပွဲချုပ်ကိုတွန့်မယ်ဆိုတော့ဒါကတော့သံရရရှိပါတယ်အဲ့တော့ကျားလို့မြန်မာနိုင်ငံမှာဒီဆန္ဒပြနေတဲ့လူတွေတော့ပုံလို့ CRPH ခေါ်တာကိုအပြည့်ထံစံကွက်ထဲအောင်လည်းတွေ့ရပါတယ်ဒါကအင်ဒိုနီးရှားရဲ့ရည်ရည်ဟာအဲ့မှာဒီမိုကရေစီအကြီးနိုင်ငံအဲ့မှာအာဆီယံအပေါင်းနိုင်ငံဆိုတဲ့ဒီခုကိုရောပေါင်းပြီးရောရည်ရည်ရဲ့ရည်ရည်လိုပဲသူမှမယ်ပုံစံမှာပါဒီနေ့မှာပဲလေးချပ်တော်ရဲ့အဲ့မှာသိနေကြတဲ့သူကဒီကဲရေကောက်ပွဲမှာမှတ်မှမှုဆိုတဲ့ကိစ္စကိုအာဆီယံဖရာစုမိုင်းကွန်ရှင်ဖတ်ပြီးတော့သူကစစ်ဆေးလို့ဆိုတဲ့အစ်တပ်ပြပါလာသူကအဲ့လိုသူဟာတိုင်းငံကြီးသဘောထားကိုသူပြန်ကြားမယ်။ဖွဲ့လုံးအနေနဲ့သဘောတူညီကြမှုတော့ခရင်နေလို့ဖြစ်ပါတယ်
။ဟုတ်ကဲ့ပါအင်္ဂါရှင်။အာဆီယံနိုင်ငံများ၏ဝင်ကြီးအထူးစည်းဝေးပွဲကတော့မနေ့ကပြီးသွားပြီဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့လှုပ်ရက်ဟာဒီလောက်နဲ့ပြီးသွားနိုင်မလား။နိုင်ငံတကာကတုံ့ပြန်တာတွေဟာအရင်ကနေမတူတာတွေလည်းရှိတယ်ဆိုတော့အခုတစ်ချိန်မှာဘာများထူးခြားလာမယ်လို့ထင်ပါတယ်ရှင်
။ဟုတ်ကဲ့။ဒီမြန်မာတို့ညှိုးတင်နိုင်တယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံတစ်ခုရဲ့အရင်တော့ဟုတ်တော့လည်းပဲ ရသမဂါတို့အမေရိကန်ပြည်ထောင်စုတို့ယူရိုပါသမဂါတို့အမေရိကန်ပြည်ထောင်စုတို့ဒါတရုတ်နိုင်ငံသတိပြန်ရှင်းနိုင်ငံတွေပါပါဝင်ပြီးတော့ကမ္ဘာအဆိုင်ဝင်တခုလုံးကတွန်းမယ်ဆိုရင်တော့ရှိမယ်ဒီမှာလေတွန်းအားပေးရတဲ့ဖိအားပေးရကျွန်တော်ဖယ်ပြီးကြောချင်တယ်အခုအနောက်နိုင်ငံတွေရဲ့ရက်ကဖိအားပေးရသူကပယ်ရှာပဲပြေးနေကြတယ်အစီအန်တို့နဲ့ပေါင်းလိုက်ပြီးတော့ဖိအားရောပေးတစ်ဖက်မှာလည်းတွန်းမှာ push တပါသူအဲ့ဒါဒီမိုဂီဇဲကိုရေးအောင်အဲ့လိုဒီဟန်ပေးရင်တော့ဒီနေ့ဒီကြောင်းလေးလာနေလို့ထင်ပါတယ်အခုခါမှာအရင်ကြောင့်လိုပဲနိုင်ငံကဖီအားရောတွန်းအားရောဒီကနေ့မှာအတော်လေးပြင်းထန်တယ်ဒီနေ့မှပြုစုရတဲ့တွေ့ရပါတယ်ဒါကြောင့်ဒီကိစ္စမှာတော့အဲ့လိုပူပေါင်းပြီးတော့ဆွေးနွေးကြပါစီလို့ပဲကျွန်တော်လည်းအမှဖြစ်ပါတယ်ပါ
ကျေးဇူးတင်ပါတယ်ဦးကျော်စန္ဒရှင်